HIV AIDS ရောဂါချိန်ချောက်မှုတွေ2039年မှာဆုံးသက်စေဖို့ရည်မှန်းချက်အောင်မြင်ဖို့ဆိုရင်ကမ္ဘာတဝန်းကမိဖက်အဖွဲ့အစည်းတွေကြောင်းမှာတညီတည်းလှုပ်ရှားကြဖို့အမေရိကန်နိုင်ငံဝန်ကြီးဘလင်ကန်ကတိုက်တွန်းပါတယ်။ပြီးခဲ့တဲ့၄နှစ်အတွင်းမှာ AIDS ရောဂါကူးစားရေးသမ္မတရဲ့ရေးပေါ်အစီအစဉ်ကနေတဆင့်နိုင်ငံသားကြီးဌာနအနေနဲ့အသက်ပေါင်းများစွာကိုကယ်တင်ဆောင်နိုင်ခဲ့တယ်လို့ဒသမလတရနေ့ချက်ရောက်တဲ့ကမ္ဘာ AIDS ဒီနေ့နိုင်ငံသားဝန်ကြီးဘလင်ကန်ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း55နိုင်ငံမှာလူပေါင်း300ကျော်ကိုဒီကမှာလူပေါင်းတန်း20ကျော်ကိုအသက်ကယ်ဆယ်ရေးကုသဆောင်ရွက်မှုတွေထောက်ပံ့ပေးခဲ့တယ်လို့အမေရိကန်နိုင်ငံဝန်ကြီးကပြောပါတယ်။အခုနိုင်ငံတကာ AIDS နည်းဟာ HIV AIDS ကြောင့်အသက်ဆုံးရှုံးခဲ့ကြရတဲ့လူပေါင်းတန်း42တန်းကျော်ကိုအမှတ်ရစရာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံဝန်ကြီးကပြောပါတယ်။2024ခုနှစ်ကမ္ဘာ AIDS နည်းမတိုင်ခင်ပြီးခဲ့တဲ့ဗိုလ်တုံးနေ့ကတော့ UN AIDS အဖွဲ့ကြီးကနေပြီးတော့အစီအစဉ်သစ်ဆောင်ထုတ်ပြန်ပြီးတော့ AIDS ရောဂါတိုက်ဖျက်ရေးတိုးတက်မှုတွေကိုနှောင့်နှေးစေတဲ့မညီမျှမှုတွေကိုဖြေရှင်းဖို့ကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းထားပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကိန်းဂဏန်းတွေအရဆိုရင်တော့2023ခုနှစ်အတွင်းခန့်မှန်းခြေလူဦးရေ 39.9 တန်းဟာ HIV ရောဂါပိုးကူးစက်ခံထားရတယ်လို့ဆိုပါတယ်။အဲ့ဒီထဲလူဦးရေ 9.3 တန်းဟာမဖြစ်မနေလိုအပ်တဲ့စီးပွားမရကြဘူးလို့လည်းဖော်ပြထားပါတယ်။